Sorry တရင်စာဆရာဂျမဲလ်ကာရှိုဂီတပ်ဖြတ်ခံရမှုအပေါ်အမေရိကန်အစိုးရရဲ့တုံ့ပြန်မှုဟာကိုကျင့်သိက္ခာအခြေခံတွင်ကင်းမဲ့နေကြောင်းသူရဲ့ရည်စားဖြစ်သူကဝေဖန်လိုက်ပါတယ်။တပ်ဖြတ်မှုမှာတာဝန်ရှိသူတွေကိုတရားဥပဒေရှေ့မှာအရောက်ပေါ်နေအောင်နိုင်ငံတွေအားလုံးထက်မှအမေရိကန်ကဦးဆောင်တင်ကြောင်းတရင်စာဆရာကာရှိုဂီရဲ့ချစ်သူဖြစ်တဲ့ Hartik Sagis ကဒီကနေ့ထုတ် Washington Post တရင်စာရဲ့သဘောထားအမြင်ဆောင်မှာရေးသားလိုက်တာပါ။ဒါပေမဲ့လည်း Washington ကတချို့လူတွေဟာအချိန်ဆွဲတဲ့နှီးပြဟာကိုသုံးပြီးမိမိပြပြဖြစ်ဖို့မျှော်လင့်နေကြောင်းလည်းပြောဆိုထားပါတယ်။ကာရှိုဂီတိတ်ဆုံးမှုအတွက်တရားမျှတမှုရရှိစေရေးတမန်တော်ဒေါ်နယ်ထရမ့်အစိုးရကိုဆက်လက်တွန်းအားပေးသွားမှာဖြစ်ပြီးအမတ်တရားကိုဖုံးကွယ်လို့မရနိုင်ကြောင်းလည်းဖော်ပြထားပါတယ်။ New York Times သတင်းစာကတော့အမေရိကန်တမန်အင်ဖီရိုတာဝန်ရှိသူတွေအောက်တိုဘာလ9ရက်နေ့ကဆော်ဒီအင်ရှစ်ဆန်မင်သားမိုဟာမက်ဘင်ဆယ်မန်နဲ့တယ်လီဖုန်းဆက်စကားပြောဆိုရမှာအင်ရှစ်မင်သားကကာရှိုဂီကိုအန်ရရှိသူအစ္စလမ်ဝါဒီတူဖြစ်သဘောထားတဲ့အတွက်တဟာတပ်ဖြတ်ခဲ့တဲ့အကြောင်းရင်းဖြစ်နိုင်တယ်ဆိုတာကိုသိရှိထားပြီးဖြစ်တဲ့အကြောင်းနိဆက်သူနှုတ်ဦးကိုကိုးကားပြီးတော့ဒီကနေ့ပဲဖော်ပြခဲ့တာပါဒါပေမဲ့လည်းအရှိလေပိုင်းဒေတာရေးရမိုဝါရာတွေမှာဆော်ဒီအင်ရှေမင်းသားကိုအတိကဥဆောင်သူအဖြစ်အားထားနေတဲ့အတွက်သူ့ရဲ့ဩဇာအရှိန်အဝါကိုအထူးကဲမခံဖို့တမရထရမ့်အစိုးရကဆုံးဖြတ်ခဲ့တယ်လို့လည်းရေးသားထားပါတယ်အမေရိကန်မှာအခြေဆိုင်နေထိုင်တဲ့ဆော်ဒီသတင်းစာဆရာကာရှိုဂီဟာပြီးခဲ့တဲ့လထဲမှာပဲတူရကီနိုင်ငံအစ္စတန်ဘူမြို့ကဆော်ဒီကောင်စစ်ဝေယုံမှာလက်ထပ်ဖို့လိုအပ်တဲ့အထောက်အထားတွေရဖို့တွားရောက်ခဲ့ပြီးပျောက်ဆုံးသွားခဲ့တာဖြစ်ပါတယ်